ရခိုင်ပြည်နယ်ရဲတပ်တော်မျိုးတွေမှာနေမြရှင်းလင်းမှုဆိုတဲ့ထုတ်ပြန်ချက်ကိုပြန်ရုပ်သိမ်းလိုက်ပေမဲ့ဒီကနေ့ထိဒေသခံတွေတောင်းနေရှိပြီးထွက်ပြေးနေကြရတဲ့ရှင်တွေကိုပြောရှင်းပါတယ်ကျွန်တော်တက်နိုင်ပါရသေးတော်မျိုးတွေမှာနေမြရှင်းလင်းရဲ့လုပ်ဖို့အတွက်ဒေသခံတွေတင်းချောင်ဖို့ညွှန်ကြားချက်ကိုပြန်ရုပ်သိမ်းထားပေမဲ့စီးရင်လှောက်ရှားမှုတွေရှိနေစေဖြစ်ပါတယ်ရသေးတော်မျိ ိုင်းမှာရှိတဲ့ဒီကူတောင်တိုက်နယ်မိုးစေးကျွန်းပေါ့ကူတောင်တိုက်နယ်မှာရှိတဲ့တေးရော်ဟာ9ရော်လောက်ကျွန်တော်တို့ဒီမြန်မာတပ်မတော်စစ်ကြောင်း2000ဒီခြေတော်တွေကတကြောင်တက်တယ်နောက်ပြီးတော့ပန်ပြင်ကစစ်ကြောင်း2000ရေတပ်တင်သွားတယ်အဲ့စစ်ဆက်နဲ့ပတ်သက်ပြီးတော့ဒီကျွန်တော်တို့ဒီအဒီနာမရှိတဲ့ခြေရော်တွေကအကုန်လုံးကြောက်လန့်ပြီးတော့အပြင်းနေရတယ်
ဒီအပိုင်းတွင်းမှာထွက်ပြေးလာတဲ့ရဲတပ်တော်မျိုးနဲ့ဆောက်ခတ်ကြေးရွာကကိုကျော်ဆန်ကတော့သူတို့နေရာမှာမလုံခြုံလို့တရွာလုံးထွက်ပြေးလာကြတာဖြစ်တယ်လို့ပြောပါတယ်
။အော်အရှင်ကတော်တော်လေးကိုစိုးဝါနေပြီးကဘလို့မှလည်းလောက်ကကြောက်လို့မရဘူးမြန်မာတပ်မတော်ကနေပြီးတော့လက်နဲ့ကြည့်နေရန်တန်းပြစ်ခတ်နေတော့ဘသူမှလည်းမနေရတော့ဘူး။ဘလို့မှလည်းနေရောကြော်ဒီမှလည်းရှင်းရောက်တယ်ဝင်နေပြီးတော့ရှင်းရောက်တယ်ဆိုတော့ဘလို့ကမှတနေ့ပြပြီးတော့အဲဒီရှန်ပြေတို့တက်နေပြီးတော့ဘသူမှမနေရောအဲ့လိုပုံစံမျိုးပြန်ဆက်ဖတ်ပြီးတော့အဲ့လိုဝင်လာတော့ဘလို့မှမနေရတော့ဘူး။
လက်ရှိချိန်မှာရသေတော်မျိုးပေါ်စစ်ဆောင်စခန်းမှာနေထိုင်တာဖြစ်ပြီးစောဝနေရဲ့အတွက်ခက်ခဲနေကြတယ်လို့လည်းသူကဆက်ပြောပါတယ်
။မပြေဘူးကိုရဘယ်လိုပြောမလဲဆိုတော့စောဝနေရဲ့လည်းဘယ်လိုပြောမလဲလောက်လောက်ကောင်ကလည်းမရှိဘူးကြွားလူတွေကများလာတော့ကဘယ်လိုပြောမလဲသူဒီပြေးလာတဲ့ဆေးဆိုးကိုပြစ်တယ်မှလည်းခက်ခဲတားကြလေးနဲ့ပြေးနေရဆိုတော့ပြနေရဆိုတော့တော့ဘာမှမရှိဘူးကွာ။အဲကျမ်းမရဲ့လူမုန်းရဲ့ပညာရဆက်ဆက်ရတော့ဘလို့မောက်ကိုသိနေနိုင်တယ်လေ။
ကျေးတောင်မျိုးပေါ်မှာငကိုကလေးကစစ်ဆောင်တွေများပြားရှိနေတယ်လို့အစိုးရကနေမြေရှင်းလင်းရေးကြေညာပြီးနောက်ပိုင်းမှာစစ်ဆောင်ပို့တိုးလာတာဖြစ်တယ်လို့စစ်ဆောင်ကူညီသူကိုဘက်ကာကပြောပါတယ
်။ကျွန်တော်တို့တွေကကျွန်တော်ရေးတောင်မျိုးနေတဲ့မှာဟိုငကိုကလေးကရှိတဲ့ဒီဟိုဖက်ပြနေကြတဲ့စစ်ဆောင်ဦးရေကကျွန်တော်တို့လက်ပေါင်းဆွဲကြော်လောက်ကြည့်တယ်။အခုရက်တိုင်းတွင်းမှာဒီရေတောင်တစ်မျိုးလုံးပေါ်မြောက်ပတ်ဒီရေတောင်မြောက်ပိုင်းရေတောင်အရှိတ်ဆက်ခံနောက်ပြီးတော့ရေတောင်ကူမိုးစေးကျွန်းတောင်ဖက်ခံပေါ့အဲ့ဒီဖက်ပြနေကြတဲ့ဒီဝိထောင်တွေကဟိုက3000ကျော်လောက်ရှိတယ်အကုန်လုံး5000ကျော်လောက်ဖြစ်သွားတယ်ပေါ့
လက်ရှိရှင်ဒီရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေကြောင့်ဥဝင်ဆုံးခွာထွက်ပြေးနေကြသူတွေ3000ကျော်အထိရှိနေတယ်လို့စစ်ဆောင်တွေကိုစည်ရင်ကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများစည်ရုံ REC ရဲ့စည်ရင်ရသိရပါတယ်စစ်ဆောင်တွေနဲ့ပတ်သက်ပြီးအစိုးရကကူညီပေးနေတာတွေရှိပေမဲ့လည်းအားနည်းနေသေးတာကြောင့်အစိုးရအနေနဲ့စစ်ဆောင်ရေးပို့ပြီးတော့လှုပ်ဆောင်ပေးတဲ့တယ်လို့ရတဲ့တော်မျိုးနွယ်မျိုးသားလွှတ်တော်မှဦးခင်မောင်လာကပြောပါတယ
်ရှင်ရှင်းဖို့တာဝန်အရှိဆုံးနဲ့အတိုင်းနိုင်ဆုံးလူဝင်အားငွေရကအကောင်းဆုံးကနိုင်ငံတော်အစိုးရပဲအစိုးရကကူညီပံ့ပိုးပေးရမယ်တောက်လျှောက်ရမယ်ဆိုတာကဥပဒေနဲ့ပြဋ္ဌာန်းထားတယ်ဝန်ကြီးဌာနတော်ကတည်းကဖွင့်ထားတာပဲလူပြည်ပြည်ဝန်ကြီးဌာနတော်ဒီကိစ္စတွေတော့ဖွင့်ထားတာဆိုတော့အစိုးရမှာတာဝန်အများကြီးရှိတယ်ဒါကဒီဒီကစင်ရင်နှုန်းပါတဲ့ရခိုင်ပြည်သူကအခုအဓိကထောက်ပံ့ပေးနေရတယ်အရင်ကတော့ကဒီဒုက္ခသည်တွေဆက်ဝဲနေရေးအိစားကိုဒီပြည်သူလူထုအလူတက်နေတဲ့တလောက်ဖြည့်ဆည်းမပေးနိုင်ဘူးအခုကများသဖြင့်များလာတယ်မိုးရသည်တည်းကြားတယ်လာရတော့လာရည်ဒီအစားဆိုင်ကလေးရှားပါတယ်ဆိုတော့တိတိချောင်တွေကဥက္ကအများကြီးတာဒီချိန်မှာအစိုးရကပါဝင်ကူညီမှုကိုအများကြီးတိုးပြင်းရမယ်အခြေအနေမျိုးလက်တမကအစိုးရဘေးနားမှာရှိမှတော်မူသည
်လက်နက်ကင်မင်းပခတ်တွေကြောင့်အရာသားတွေထိခိုက်မှုတွေနဲ့ဒုက္ခတွေတွေထွက်ပြေးရတဲ့ရှင်နေတယ်ပေါ့ကုလသမဂ္ဂနဲ့မြန်မာနိုင်ငံရှေ့ဆိုင်အမေရိကန်ကနေဒါ UK နဲ့ဩစတြေးလျတန်ယုံတွေကစိုးရင်တဲ့သဘောထားတွေထောက်ပြန်ပြီးနောက်မှာပဲရခိုင်ပြည်နယ်မှာနေမြေရှင်းလင်းရေးအတွက်ဒေသခံတွေဘေးလွတ်ရာတင်းရှုံဖို့ညွှန်ကြားချက်ကိုပြည်နယ်စိုးရကပြန်ရုပ်သိမ်းခဲ့တာပါညွန်ကြားချက်ပြန်ရုပ်သိမ်းလိုက်ပေမဲ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေစေဖြစ်ပါတယ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကလည်းရခိုင်နယ်ချင်းပြည်နယ်တွေမှာအပြည့်ရစေဖို့နဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးတွေဆုံးသတ်ဖို့ကိုလည်းဂျနီဗာမြို့မှာပြီးခဲ့တဲ့အင်္ဂါနေ့ကကျင်းပတဲ့လူခွင့်ရေးကောင်စီညီလာခံမှာတိုက်တွန်းခဲ့တာပါနိုင်ငံတကာကူညီပေးရေးအဖွဲ့20ကလည်းရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတ်တွေကြီးထွားလာနေတာကြောင့်စစ်နယ်ရခိုင်ပြည်လက်မှုနဲ့ဥယျာဉ်ဆုံးခွာရတဲ့ရှင်တွေတွေပို့ဆိုးလာမှာဆိုရင်ကြောင့်ကိုလည်းပြီးခဲ့တဲ့အင်္ဂါနေ့မှာပဲပူးတွေးကြေညာချက်တောင်ထုတ်ပြန်တတိပေးထားပါတယ်ကျွန်တော်တက်နိုင်ရခိုင်ကနေတတိပေးပို့နေတာပါ